တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေနောက်လာတဲ့မှာနောက်တစ်ချိန်တွေ့ဆုံကြပါလိမ့်မယ်။ဘယ်နည်းဆိုတာမသေးကြသေးပေမဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာတွေ့ဖို့တော့စီစဉ်ထားကြပါပြီ။နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတိတာတဲ့လှုပ်ဆောင်မှုတွေမမြင်သေးလို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါလေ။ဒါပေမဲ့လည်းတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေတွေ့ဆုံကြတာအမေရိကန်နဲ့ထိဆက်ဆက်ဆံမှုတွေအရင်ကတည်းကပိုပြီးတော့ရှိလာတာတွေကတော့အစိုးရကအကောင်းလို့မြင်ရမယ့်သဘောရှိပါလေ။နောက်ဆုံးချင်တွေဘယ်လိုရှိလဲဆိုတော့ကိုကြည့်ကြအောင်ပါ။ကိုရီးယားစစ်ပွဲတရားဝင်အဆုံးသတ်ရေးကြေညာဖို့မြောက်ကိုရီးယားကိုအချင်းချင်းတိုက်တွန်းပြောဆိုနေလာခဲ့ကြတာကြားပါပြီ။စစ်ပွဲတရားဝင်အဆုံးသတ်ရေးအတွက်အပြန်လှန်ယုံကြည်မှုတွေတိုးပွားနေဖို့လိုသလိုနျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေဟာလည်းတိုးတက်နေဖို့လိုပါတယ်။ပြီးခဲ့တဲ့ဇွန်လ12ရက်နေ့တုန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ပြီးတော့သဘောတူညီခဲ့ကြတဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်ကိုအကောင့်ထည့်ဖို့ရေးမှာအမန်တကယ်တည်ရှိဖြစ်ပျက်နေတာတွေအပေါ်မှာအမေရိကန်ဘက်ကလက်ခံယုံကြည်သင့်တယ်လို့တောင်ကိုရီးယားဆိုရပိုင်းယုံဟပ်သတင်းကဆိုပါတယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးဆိုင်ရာဝေဖန်သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကိုယုံဟပ်သတင်းမှာတင်းနာနေတုန်းကဖော်ပြထားတာပါမြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးမြင့်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကပြစ်ဒဏ်ခတ်ရေးယူတာတွေကိုလည်းမြောက်ကိုရီးယားကိုဆက်ပြီးတော့လုပ်နေတဲ့ပုံစံကတော့အဆက်ဟမရှိလာဘူးလို့ဆောင်းပါးမှာသတိပေးရေးသားထားပါတယ်တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တွေသုံးချိန်မြောက်တွေ့ဆုံကြဖို့သဘောတူညီခဲ့ပြီးတဲ့နောက်ပိုင်းဒီဆောင်မှာယုံဟပ်တဲ့မှာဖော်ပြလာတာပါ Washington DC အခြေစိုက် Center for the National Interest ဌာနကကာကွယ်ဆိုင်ရာလေ့လာမှုအဖွဲ့ရဲ့ညွှန်ကြားမှု Harry Gazanis ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားမှာတောင်ကိုရီးယားကဝင်ပြီးတော့စစ်ဆက်ပေးခြင်းနေပုံရတယ်လို့ဆိုပါတယ
် Seems like the North Koreans want a lot of concessions up front before they're willing to really even talk about
မြောက်ကိုရီးယားရဲ့ nuclear အစီအစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေမှာသမ္မတ Trump အစိုးရဘက်ကပြောနေတာကနောက်ကြောင်းပြန်မလှည့်တဲ့အစီအစဉ်ဖြစ်ရမယ်ဖြတ်သိမ်းမှုလုပ်ငန်းတွေတကယ်ဟုတ်မဟုတ်စီးစစ်နိုင်ရမယ် nuclear အစီအစဉ်ကိုလုံးဝအဆုံးသတ်အောင်ဖြတ်သိမ်းရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုတကယ်တမ်းအသေးစားမပြောကြခင်မှာသူတို့ကိုအချိုးသက်ဆက်ဆံမှုတွေအကြီးအကျယ်လုပ်ပေးစေခြင်းပုံရပါတယ်ဆိုတော့ဝါရှင်တန်နဲ့ပျုံယမ်းအကြမ်းမှာအမြင်တွေဆန့်ကျင်ဘက်ဖြစ်နေတာသိထင်ရှားပါတယ်ဒီကွာဟာချက်ဖြစ်နေတာကိုတောင်ကိုရီးယားကဂျာဝင်စစ်ဆက်ပေးခြင်းပုံရပါတယ်ဘာတွေဖြစ်မှာမလဲဆိုတာကတော့မကြခင်ကျွန်တော်တွေ့ရပါလိမ့်မယ
်နောက်လာတဲ့မှာတွေ့ဆုံကြမဲ့တောင်မြောက်ကိုရီးယားထိပ်သီးတွေ့ဆုံဆွေးနွေးမှုဟာဘယ်သူအကျိုးအတွက်ပို့ပြီးတော့များလိမ့်မယ်ဆိုတာထက်ကောင်းဆောင်နှစ်ဦးစလုံးကအကျိုးတူလိုလားမှုတွေနဲ့တွေ့ဆုံကျင်နေကြတာလို့ Harry Gazanis ကသုံးသပ်ပါတယ
် I think it's mutual. I think for Moon in South Korea, you know, his popularity has dipped a little bit. The economy is
ကျွန်တော်ကတော့နှစ်ဖက်လုံးအကျိုးတူလိုလားမှုတွေရှိနေတယ်လို့ထင်ပါတယ်။တောင်ကိုရီးယားသမ္မတ Moon ကသူ့ရဲ့လူကြိုက်များမှုနှုန်းကနည်းနည်းကျလာနေတယ်။စီးပွားရေးအခက်အခဲတွေပြဿနာတွေကလည်းတောင်ကိုရီးယားမှာနည်းနည်းဆလာနေပါပြီ။ကင်ဂျုံအွန်အတက်ကတော့သိရှင်းပါတယ်သူဟာတောင်ကိုရီးယားရဲ့ယင်းနှိမ့်ပြုံမှုတွေကိုတကယ်လူကြည့်နေတာပါသမိုင်းတွင်မဲ့လှုပ်ဆောင်ချက်အမွေအနှစ်တွေလည်းထားခဲ့နိုင်ဖို့သူကကြိုးစားနေပါတယ်နိုင်ငံတကာကနေသူ့ကိုတည်ဝင်လက်ခံပြီးဆက်ဆံနိုင်အောင်လဲကင်ဂျုံအွန်ကကြိုးပမ်းနေတာပါအဲဒါကြောင့်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကနောက်တစ်ကြိမ်သူတို့ထပ်တွေ့ဆုံကြရေးအကျိုးတူလူလားမှုတွေရှိနေတယ်လို့ထင်ပါတယ
်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေမစခင်တခြားလူချင်းတာတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုနေတာတွေကတကယ်တော့လည်းမဆမ်းပါဘူးလို့ကာကွယ်ဆိုင်ရာလေ့လာသုံးသပ်သူ Harry Gazanis ကပြောပါတယ
် I'm not surprised I mean the North Koreans have been very clear in a lot of their public statements that
ကျွန်တော်မအံ့ဩပါဘူးမြောက်ကိုရီးယားကလူသစ်ရှင်များတည်ဝင်ထုတ်ပြန်ချက်တွေထဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုလူလူလာလာလှုပ်ချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်ဒါပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်မစခင်သူတို့လူကြီးတာတွေကကိုရီးယားစစ်ဘက်ကိုတည်ဝင်အဆုံးသတ်ချင်တာတို့သူတို့ကိုအေးအေးယူတန်ခတ်ထားတာကိုပြန်လည်ရုပ်သိမ်းပေးစီချင်တာတို့တွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာတခြားနိုင်ငံတွေနဲ့ဒန်းတူတည်ဝင်အစည်းအမတ်ပြုပြီးအယောတဝင်ဆက်ဆံမှုတွေသူတို့လိုလားနေပုံရပါတယ်
။ပြီးခဲ့တဲ့ AP လမှာပထမဆုံးအကြိမ်ဖြစ်တောင်နဲ့မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတဲ့ကကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးကြေညာကြဖို့နှစ်ဖက်ဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်။နောက်လာတဲ့မှာထပ်ပြီးတော့မတွေ့ကြခင်လောလောဆယ်မှာတော့1953ခုနှစ်ကိုရီးယားစစ်ပွဲကာလကလေးကကွဲကွာနေခဲ့ကြတဲ့နှစ်ဖက်မိသားစုဝင်တွေပြန်ပြီးတော့တွေ့ဆုံနိုင်ရေးကြိုတင်စီစဉ်ဖို့တောင်ကိုရီးယားဘက်ကရှေ့ပြေးအဖွဲ့တစ်ခုမြောက်ကိုရီးယားနိုင်ငံကိုထွက်ခွာသွားပါပြီ။အဲ့ဒီစီစဉ်မှာတော့တနိုင်ငံစီကတစ်ဖက်ကိုလူတရာစီပါဝင်ကြမဲ့မိသားစုပြန်လည်တွေ့ဆုံကြရေးစီစဉ်မဲ့ဖြစ်ပါတယ်။